မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်ဝန်မြို့အတော်များများမှာဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေသေးပါဆီယနာသိမ်းမှုကိုနေ့စဉ်ရက်ဆက်ဆန့်ကျင်ဆန္ဒပြနေတဲ့တနင်္လာရီတိုင်းတဝယ်မြို့ကန်တွေဟာဒီကနေ့မှလည်းအာဏာသိမ်းမှုဆန့်ကျင်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ
်မာတီတော်လုံးသောတော်လုံးမာတီတော်ဝေတော်လုံ
းတော်ပိုင်းကအကြမ်းဖက်ဆွဆွဲမှုတွေရှိခဲ့တာကြောင့်အသေးချောက်တင်ရခဲ့တဲ့မုံရွာပင်မတပိတ်စစ်ကြောင်းဒီကနေ့ဆိုင်ကယ် CP ဖြစ်တဲ့ဆံမက်ပြခဲ့တယ်လို့မန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြတာစီဘက်မှာဒီကနေ့ဖြစ်တဲ့ဆံမက်ပြခဲ့ကြပါတယ်။စကိုင်းတိုင်းဆလင်းမြို့နဲ့ရင်းမပင်မြို့နယ်တို့ကဆရာနာရှင်စံကျင်ဆံမက်ပြဝဲတွေကိုလူထောင်ချီပါဝင်ခဲ့ပါတယ်။အလားတူပဲမိုးကုတ်မြို့ကကျောင်းသားတမကဦးဆောင်ပြီးဒီကနေ့ဆရာနာရှင်စံကျင်ဆံမက်ပြဝဲပြုလုပ်ခဲ့ကြပါတယ်။ဆီယနာသိမ်းမှုစံကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကန်းမြို့တပိတ်စစ်ကြောင်းလည်းဒီကနေ့မှာအစဉ်အလာမပြတ်လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာတော့မြို့လုံးကျွတ်တပိတ်ဒီကနေ့ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်တိုင်းရွှေပြည်တံမြို့ကလူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြသလိုလိုင်တရာမြို့နယ်ကျွန်းကအလို့သမားတွေလည်းဆီယနာရှင်စံကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ဒါပြင်ဒီကနေ့ရန်ကုန်မြို့လယ်ကစုလစ်ဖျားအနီးကာဟွန်တီပီဆီယနာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့အခုချိန်ထိတိုက်ဆုံခဲ့သူအနည်းဆုံး890ဦးဖမ်းဆီးချုံနှောင်ခံထားရသူ3989ဦးနဲ့ဖမ်းဖရန်ထုတ်ခံထားရသူ1659ဦးရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ကမေလ15ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားပါတယ်ခင်ဗျာ